မြန်မာနိုင်ငံပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့အမည်မဲ့ပယ်ဖြတ်စရင်မြန်မာအစိုးရကထုတ်ပြန်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဒါပေမဲ့သွာလာလည်ပတ်မှုတွေကန့်သတ်ခံနေရတဲ့ကြံနေတဲ့သူတွေကိုလည်းအခုလိုအမည်မဲ့စရင်ကနေပယ်ဖြတ်ဖို့တောင်းဆိုသလိုအကျဉ်းကျနေတဲ့ယာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ပါတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကိုသားညိုဦးကတင်ဆက်ပေးမှာပါရှင်။
မြန်မာနိုင်ငံပြည်ဝင်ခွင့်ပိတ်ပင်ခံထားတဲ့အမည်မဲစင်းပါလူပုဂ္ဂိုလ်6000ကျော်တွေကနေပြီးတော့အခုဒီပယ်ဖြတ်လိုက်တဲ့2000ကျော်စင်းကိုတော့မနေ့ကစပြီးတော့နိုင်ငံတော်သမရယုံကနေပြီးတော့ထုတ်ပြန်လိုက်တာပါမြန်မာဒီမိုကရေစီရေးအတွက်လှုပ်ရှားနေကြတဲ့မြန်မာနိုင်ငံသားတွေဖြင့်နိုင်ငံခြားသားတွေပါအဲ့ဒီစင်းထဲမှာပါပါတယ်ထူးခြားခြားဆိုလို့ရှိရင်အမေရိကန်နိုင်ငံကြီးဝန်ကြီးဟောင်းမက်ဒရင်အော့ဘရိတ်ပါပါပါတယ်အမေရိကန်ပြည်ထောင်စုကတော့အခုလိုထုတ်ပြန်ချက်ပေါ်မှာဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့ခြေလှမ်းတရအနေနဲ့ကြိုးစားပါတယ်ဒါပေမဲ့လည်းကြံကန့်သက်တားမြစ်ချက်တွေကိုလည်းပယ်ဖြတ်ပေးဖို့တိုက်တွန်းတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူအရာရှိတဦးက VOA ကိုပြောပါတယ
် The United States welcomes the Burmese government's announcement aimed at facilitating greater freedom of movement although we remain concerned about a lack of transparency regarding those still subject to restrictions on entering or leaving the country
လွတ်လပ်လပ်သွားလာခွင့်ရချမယ်မြန်မာအစိုးရရဲ့ဒီထုတ်ပြန်ချက်တွေကိုအမေရိကန်ပြည်တော်စုအနေနဲ့ကြိုဆိုပါတယ်ဒါပေမဲ့လည်းခုလိုပြည်ဝင်ခွင့်ပြပထွက်ခွင့်စတဲ့သွာလာမှုတွေချုပ်ချယ်ကန့်သတ်ခံရစေသူတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းမရှိသေးတဲ့အပေါ်မှာတော့ကျမတို့စိုးရိမ်မကင်းဖြစ်နေရစေပါသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်တခြားပြစ်ထွန်းမှုတွေမြန်မာစိုးရကလှုပ်လာပြီးတဲ့နောက်မှာပဲအခုလိုကြီးညာချက်တွေပေါ်ထွက်လာတာပါဒါကြောင့်ဒါဟာမြန်မာစိုးရရဲ့ခြေပြန့်တဲ့ပြည်ပင်ပြောင်းလဲရေးလုပ်ငန်းတွေတဲ့ကတခုလိုယူဆရမှာပါအမေရိကန်ပြည်ထောင်စုအနေနဲ့ကတော့တရားဥပဒေနဲ့အညီအခိုင်အမာဖြစ်အောင်ရှေ့ရိုးဆောင်ရွက်သွားဖို့တိုက်တွန်းလိုပါတယ်။အချင်းထောင်တွေထဲမှာကြံနေသေးတဲ့ယာနဲ့ချီတဲ့နိုင်ငံရေးအချင်းသားတွေရှိနေသေးတဲ့အပေါ်စိုးရိမ်မကင်းဖြစ်ရပြီးဒီလူတွေအလုံးအ мян ဆုံးချင်းချက်မရှိပြန်လွတ်ပေးဖို့ကိုလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
။အမီမဲဆင်းကနေပြီးတော့ပယ်ဖြစ်လိုက်တဲ့2000ကျော်ဆင်းထဲမှာဒီပြပရောက်နိုင်ငံရေးလှုပ်ရှားသူတွေသတင်းသမားတွေအပြင်အခြားတက်သည့်ပညာရှင်တွေလည်းပါပါတယ်။ဒီထက်မှာကနေဒါနိုင်ငံအယ်ဘတ်တက္ကသိုလ်ကဒေါက်တာခင်ဆောဝင်းနဲ့တူဖြစ်ပါတယ်။အခုလိုမျိုးအမည်မဲဆင်းကနေပြီးတော့ပယ်ဖြတ်လိုက်တာဟာကောင်းမွန်တဲ့လက္ခဏာမင်္ဂလာသတင်းဖြစ်တယ်ဆိုပြီးတော့သူကမြင်ပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့ကတော့မြန်မာနိုင်ငံထဲဝင်ပြီးတော့ဘလောက်အတိုင်းတာထိလူလူလုပ်ငန်းတွေကိုလုပ်ခွင့်ရမလဲဆိုတာစောင့်ကြည့်ရအောင်မှာဖြစ်တယ်လို့ဒေါက်တာခင်ဆောဝင်းကပြောပါတယ
်။လောလောဆယ်မှာတော့ဒါကောင်းတဲ့လက္ခဏာအပေါင်းလက္ခဏာလို့ယူဆပါတယ်။ပြီးတော့ဒါကဘာပဲပြောပြောယုံကြည်ချက်ကွဲပြားခြားနာအတွေးခေါ်တွေကွဲပြားခြားနာပြီးမယ်ကျမတို့ကဥတီချက်ကတော့တခုပဲတိုင်းပြည်ရဲ့ကောင်းကျိုးအတွက်အားလုံးလက်တွဲပူပေါင်းဆောင်ရွက်ပြီးတော့အဲလုံနိုင်နေလုံကြမယ်ဆိုတဲ့ဒါဟိုလက္ခဏာတရက်လို့ကျမတို့ယူဆတဲ့အတွက်ဒါအင်မတန်ဟိုမင်္ဂလာရှိတဲ့တည်င်းလို့ပဲကျမယူဆပါတယ်ဘလောက်အတိုင်းတာအထိလုံနိုင်မလဲဆိုတော့ကျမတို့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ဒါအခုမှဆက်ဆချင်းဆိုတော့ဘလောက်အတိုင်းတာအထိကျမတို့လွတ်လပ်ခွင့်ရှိမလဲကိုယုံကြည်တာတကယ်ဟိုပြည်သူလူထုအတွက်တကယ်ကောင်းကျိုးဖြစ်စေမဲ့လုပ်ငန်းတွေဘလောက်အထိဒီလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်လုပ်နိုင်မလဲဆိုတာတော့ကျမတို့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဒေါက်တာခင်ဆောဝင်းတို့အနေနဲ့ကဒီကျန်းမာရေးလူမှုရေးကိစ္စတွေကိုအရင်ကထိုင်းမြန်မာနယ်စပ်မှာလုပ်နေရှိပါတယ်အခုဗမာနိုင်ငံနဲ့တွားလို့ဖို့အစီအစဉ်စိတ်ကူးစိတ်တမ်းရှိပါလားအဲ့တော့
ဟုတ်ကဲ့ဟိုအရင်ကလုပ်နေတာတော့မဟုတ်ဘူးအရင်ကလည်းလုပ်တယ်အခုလည်းလုပ်နေတော့မယ်ပေါ့နော်အခုလည်းလုပ်နေရတယ်ဆိုတာကဒါလိုအပ်ချက်အရာပေါ့ပြည်သူလူထုတွေကလိုအပ်နေသေးတယ်ဒီကျန်းမာရေးကိစ္စတွေဒီနယ်စပ်ဒေသတွေမှာလူတွေအများကြီးဒီကျန်းမာရေးပြည်သူဆောင်ရှောက်မှုကိုလက်လန်းမီဖို့လိုနေသေးတယ်ဆိုတော့ကျမတို့လောလောဆယ်လုံနေရတုံးပါပဲအဲ့တော့ဒါကဟိုလိုအပ်ချက်ပေါ်မှာမူတည်ပါတယ်တကယ်လို့ပြည်သူလူထုရဲ့လိုအပ်ချက်ကဒီနေဆက်မှာမရှိဘဲနဲ့ပြည်တွင်းမှာပို့ပြီးတော့လိုအပ်တယ်ဆိုလို့ရှင်လေကျမတို့ကပြည်တွင်းမှာလှုပ်ဆောင်မှာပါဒါပေမဲ့လည်းအခုလိုမျိုးနေဆက်ဒေသဒီတရားမဝင်သေးတဲ့လူတွေမှာတရားဝင်နေထိုင်ခွင့်မရသေးတဲ့လူတွေအတွက်လိုအပ်နေသေးတယ်အဲ့ဒီပြည်သူလူထုတွေတကယ်ရှိနေသေးတယ်ဆိုရင်တော့ကျမတို့ဒီမှာလည်းဟိုအလစ်မလစ်ဟာရအောင်လို့ဆက်လုပ်နေရအောင်မှာပါပဲ
ဒေါက်တာခင်ဆောဝင်းဟာမြန်မာနယ်စပ်မှာခြေစိုက်တဲ့ဒေါက်တာစင်တီယာမောင်ဦးဆောင်နဲ့မြန်မာနိုင်ငံဆေးပညာရှင်များအသင်းရဲ့အမှုဆောင်တူဖြစ်ပါတယ်အဲ့ဒီဖွဲ့ကမှုဆောင်အားလုံးအခုဒီအမီမဲဆင်းကနေပြီးတော့ပယ်ဖြတ်ခံလိုက်ရတယ်လို့လည်းသိရပါတယ်။မြန်မာဆွေအနေနဲ့အမီမဲဆင်းကနေပြီးတော့2000ကျော်ကိုအခုပယ်ဖြတ်လိုက်ပြီးဖြစ်ပြီးတော့ကြံနေသေးတဲ့4000ကျော်ဆင်းကိုလည်းစီစစ်ပြီးတော့ပယ်ဖြတ်သွားဖို့စီစဉ်ရှိတယ်လို့နိုင်ငံတော်သမ္မတရုံညွှန်ကြားမှုဥစော်ထေကဗီဒီယိုမြန်မာပိုင်းကိုပြောခဲ့ပါတယ်ခင်ဗျာ။